ရခိုင်ပြည်နယ်ထဲမှာတရင်တစ်ပတ်ကြာအကြမ်းဖက်မှုတွေကြောင့်သေဆုံးသူအနည်းဆုံး60ကျော်ရှိသွားပြီလို့ပြီးခဲ့တဲ့တောက်ကြာနေ့ကမြမအစိုးရကကြေညာခဲ့တယ်လို့လူပေါင်း 2,000 ကျော်အိုးအိမ်မဲ့တဲ့အထိဒုက္ခရောက်နေကြတဲ့အကြောင်းကုလသမဂ္ဂကလည်းပြောဆိုထားပါတယ်ဒုက္ခသည်စခန်းနေရှိရာကိုနောက်ထပ်လူတွေအများပြားထွက်ပြေးတိမ်းရှောင်လာနေတော့မယ်လို့လည်းဆိုပါတယ်အခုလိုရခိုင်ပြည်နယ်မှာတကြော့ပြန်ပြန်ဖြစ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့အစိုးရဘက်ကအခြေအနေတွေကိုအမြန်ဆုံးထိန်းသိမ်းဆောင်ရွက်ဖို့ဒီမိုကရေစီမိတ်ဆွေမဟာမိတ်နိုင်ငံရေးပါတီတွေကလည်းတောင်းဆိုလိုက်ပါတယ်ဒီကြောင့်ပြည်စုံကတော့မခင်ဖြူထွေးကပြောပြပေးပါလားရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မှာအောက်တိုဘာလ22ရက်နေ့တုန်းကပြန်လည်စတင်ခဲ့တဲ့ကြမ်းဖက်အထိကျုံတွေကြောင့်အိုးအိမ်မဲ့ဒုက္ခရောက်နေကြသူပေါင်း 22,589 ယောက်ရှိတယ်လို့ကုလသမဂ္ဂကပြောပါရယ်။သေဆုံးသူဦးရေဟာလည်း60ကျော်ရှိတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါရယ်။စစ်တွေမျိုးကဒုက္ခသည်စခန်းတွေရှိရာကိုမွတ်စလင်ဒုက္ခသည်တွေမနေ့တုန်းကအထိရောက်လာနေတုန်းဖြစ်ပါရယ်။ဒုက္ခသည်စခန်းမှာခိုလုံမှုအတွက်ရောက်လာကြသူတွေကတော့အာဏာပိုင်တွေကသူတို့ကိုကောင်းကောင်းမွန်မွန်အကူအညီတွေပေးထားတယ်လို့ဆိုပါရယ်
။ကျွန်တော်ဒီမှာကအားလုံးကိုတော့ဒုက္ခသည်အားလုံးကိုကျွန်တော်ကကောင်းမွန်ထားတယ်နောက်ပြီးတော့ဗားတဲ့ယောဂတေကိုဒီလောက်ကောင်းမွန်တာနိုင်တဲ့လောက်ပေါ့သူဆေးဝါးတွေပါတယ်ကုပေးတယ
်ပြီးခဲ့တဲ့ဇွန်လကရခိုင်ပြည်နယ်မှာအကျန်းဖတ်စုပူမှုတွေပထမအချိန်ဖြစ်ပွားခဲ့တဲ့အချိန်ကစလို့စစ်တွေမြို့ပြင်မှာဒုက္ခသည်စခန်းတွေဖွင့်ပြီးတော့ဒုက္ခသည်ပေါင်း 9,000 ကျော်ကိုအကူအညီတွေပေးနေတာဖြစ်ပါတယ်ငူကလေးကလူတွေအများပြားပြည့်ကျက်နေတဲ့အဲ့ဒီဒုက္ခသည်စခန်းမှာနောက်ထပ်ထပ်ရောက်လာတဲ့ဒုက္ခသည်တွေကိုကူညီလက်ခံဖို့နေရာထိုင်ခင်းအလုံးလောက်ရှိမနေပါဘူးဒါပေမဲ့လည်းကလေးငယ်တွေနောက်တနိုင်တစ်ပိုင်းထုတ်ပိုးတွေနဲ့နောက်ထပ်ရောက်လာကြတဲ့ဒုက္ခသည်တွေအများပြားရှိနေတာပါကမ္ဘာစံနယ်ရိတ်ခါဖွဲ့ကပေးတဲ့စံအိတ်တွေရဲ့အိတ်ကွန်တွေကိုအရခင်းအဖြစ်သုံးနေရတယ်လို့တစ်ပင်အောက်တွေမှာအခင်းမပါလဲလျောက်နေရသူတွေလည်းရှိနေတာပါဒီဒုက္ခသည်စခန်းကိုလာရောက်သူတွေထဲမှာအများစုကတော့ဒီအကျန်းဖတ်မှုတွေအပြင်းထန်ဆုံးဖြစ်ခဲ့တဲ့ကြောက်ဖြူမြို့နယ်တွေကမွတ်စလင်တွေဖြစ်ပါတယ်လေးဝါတွေဓာတ်တွေတုပ်တွေကိုသုံးပြီးရခိုင်တွေနဲ့မွတ်စလင်တွေအပြန်အလှန်တိုက်ခိုက်ခဲ့ကြတယ်လို့ကြောက်ဖြူမျိုးကဗုဒ္ဓဘာသာရခိုင်တွေကပြောပေမဲ့မွတ်စလင်တွေကတော့သူတို့ဟာတိုက်ခိုက်ခံရတာလို့ပြောဆိုနေကြပါတယ
်ကျမတို့ရွာကိုမီးရှို့ပေးပြီးပလီကမကတခုလည်းမကြောက်တခုလည်းမရကမတခုလည်းအဲ့လိုလည်းရတယ်ဒီဘဝနဲ့မပ
ါမွတ်စလင်ဒုက္ခသည်မျိုးသမီးတူပြောသွားတာပါအကျန်းဖတ်မှုတွေအတွင်းသိဆုံးခဲ့ရတဲ့ရခိုင်လူမျိုးတွေရဲ့အလောင်းတွေကိုဗုဒ္ဓဘာသာရခိုင်တွေကလိုက်လံရှာဖွေနေကြတာတွေရှိပါတယ်။မိလောင်ပျက်စီးခဲ့တဲ့နေအိမ်တွေအနီးမှာတော့စစ်သားတွေကလုံခြုံရေးယူထားပါတယ်။အစိုးရအနေနဲ့အကျန်းဖတ်မှုတွေဖြစ်ခဲ့တဲ့နေရာတွေမှာညမထွက်ရအမိန့်နဲ့အရေးပေါ်ကြေညာချက်ထုတ်ပြန်ဖို့ပြင်ဆင်နေတယ်လို့ပြည်ထောင်စုဝန်ကြီးကပြောဆိုခဲ့ပြီးနောက်တစ်ရက်စနေနေ့မှာတော့နောက်ထပ်ကျန်းဖတ်တိုက်ခိုက်တဲ့အခြေအနေတွေမရှိခဲ့ပါဘူး။စစ်တွေမျိုးမှာရဲတွေအများပြားနေရာချထားတာကိုသိသသာတွေ့ရပြီးဒီစီးပွားရေးလုပ်ငန်းတွေကတော့ပုံမှန်လည်ပတ်နေပါတယ်။အခုလိုမျိုးပြိပက္ခမျိုးကိုမလိုလားပါဘူးလို့မွတ်စလင်ဒုက္ခသည်တူကပြောပါတယ်
။ပြသနာတယ်မလိုရှင်ဘူး။ကျွန်တော်အေးရှင်းလို့ရှိတယ်။ကျွန်တော်ထိုင်းရန်တပ်ပြီးရှိတယ်ရန်ကပ်ပြီးရှိတယ်
။အမည်မဖော်လိုတဲ့ရခိုင်လူမျိုးတူကတော့ရခိုင်လူမျိုးတွေနဲ့မွတ်စလင်တွေအကြားဆစ်ဆက်ညှိနှိုင်းမှုဆိုတာဘလို့မှမဖြစ်နိုင်ဘူးလို့ပြောပါတယ်
။သူတို့ဆိုတော့သူတို့တနေရာကိုထားလိုက်ပြီးကျွန်တော်တို့ကိုတနေရာထားရပ်ပစုကပိုပြီးကနိုင်ငံတော်အစိုးရကလုပ်ပြနေတဲ့ရှိကပိုလို့ကောက်ဖို့ထားပါ
အောက်တိုဘာလ22ရက်နေ့ကပြန်လည်စတင်ပြပွားခဲ့တဲ့အကြမ်းဖက်မှုတွေဘယ်ကနေဘလို့စဖြစ်ခဲ့တယ်ဆိုတာကတော့အခုထိတည်တည်ကြကြမသိရသေးပါဘူးလူပဲငင်းငင်းဆုချင်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့လွှတ်တော်မတ်တွေရဲ့တရားဥပဒေစိုးမိုးရေးကော်မတီကတော့အစိုးရအနေနဲ့လူပေါင်း69ယောက်ထက်မနည်းသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခတ်မှုတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုအမြန်ဆုံးရေးယူဆောင်ရွက်ပေးဖို့နဲ့အကြမ်းဖက်ဒေသတွေမှာလုံခြုံရေးတွန်းမြစ်ချထားဖို့ပြီးခဲ့တဲ့တောက်ကြာနေ့ကတောင်းဆိုထားပါတယ်။အလားတူပဲဒီပြည်တွင်းနိုင်ငံရေးပါတီများအင်အားစုအဖွဲ့ဖြစ်တဲ့ဒီမိုကရေစီမိတ်ဆွေပါတီတွေကလည်းရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကိုထိန်းသိမ်းနိုင်ဖို့အရက်ဖက်အုပ်ချုပ်ရေးကိုပံ့ပိုးပေးတဲ့လုံခြုံရေးရန်ရာအစီအမံတွေကိုအစိုးရဘက်ကအခုချက်ပို့ပြီးတော့လှင်းလင်းမြန်းမြန်းချမှတ်ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းအောက်တိုဘာလ28ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့တရားမဲ့ပြုကျင့်မှုတွေကြောင့်မြန်မာနိုင်ငံရဲ့ဥပဒေရုပ်ကိုညှဉ်းနှွမ်းစေပြီးယဉ်ကျေးတဲ့လူ့ဖွဲ့စည်းတစ်ခုအတွက်အဆက်ရစရာဖြစ်နေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့ဒီမိုကရေစီနဲ့ညီညွတ်ရေးပါတီအထွေထွေအထွေရေးမှုဦးမျိုးညွန့်က VOE ကိုအခုလိုပြောပါတယ
်။အဓိကအားဖြင့်ကျွန်တော်တို့ထပ်ပြောတဲ့ကိစ္စကတော့ဒီအကြမ်းဖက်ပြစ်ပျက်ခါတွေချုပ်ငင်းသွားနိုင်ဖို့အတွက်ဆိုရင်အရက်ဖက်ကိုပံ့ပိုးတဲ့လုံခြုံရေးရန်တရားပေါ့ဟာဘာခေါ်မလို့ဆိုတော့8 to civilian power เนาะ8 to civilian power ကိုကျွန်တော်တို့အသေးအချာကိုအခုတည်းပို့ပြီးတော့ထိထိရောက်အကျယ်ပြန့်ပြန့်ဖြစ်အောင်တိုးမြှင့်ထားရမယ်အတိုးမြှင့်တဲ့ ਨੇ ဒါတစ်ချက်ကျွန်တော်တို့သဘောထားပေါ်ပြပါတယ်ဒုတိယတစ်ချက်ကတော့ Eri data machine ni de. Pine, no? Ye kan pine, so ya ocho ye ana o. Di atan nai song to mye bro. Song ye pine nai ma phit me. Da le ba dutiya de chan ni ne phaw pya ba le. Tatiya che ka raw ba le so lo. Ai lu be, no? Ye kan pine de mho hu. Tacha, tacha do pine de tai data ji de ma le be. Di lu ye paw kaisa de phit paw la yin. Era le ko atet yin sai nai ne ha phit nai aw. No lo
တို့တော့အသေးသေးမှလည်းပဲတရားဥပဒေစိုးဝင်းနဲ့ပတ်သက်တဲ့ဒုံညွင်ကိစ္စတွေကိုဥပဒေပြုအာဏာနဲ့ကြိုတင်ဆောင်ရွက်ထားတဲ့နေအဲ့ဒီအချက်၃ချက်ကိုဖော်ပြတယ်။ရခိုင်ပြည်နယ်အတွင်းကျန်းဖက်ပြည်ပခါတွေမှာနောက်ွယ်ကကြိုးကင်လှူရှားနေတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေကိုအမြန်ဆုံးရေးယူပေးဖို့လဲသမ္မတဦးသိန်းစိန်ဆိုရကိုဒီမိုကရေစီမိတ်ဆွေပါတီတွေကအလေးနဲ့တိုက်တွ